ပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတသက်နဲ့တကူမကြောက်ဘူးတဲ့တရားရုံးအမိန့်တွေကြားတဲ့အထိတရားစီရင်ရေးစနစ်ယွယွန်းနေတယ်ဆိုပြီးသမ္မတဦးဝင်းမြင့်ကလည်းမကြသေးရင်တော့ပဲသတိပေးပါတယ်တရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံတဲ့အမှုမှာဆွဆွဲခံရတဲ့သူတွေကိုချေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဒီဟိုးလေးတရော်ဝေဖန်တာတွေထွက်ပြီးတဲ့နောက်သမ္မတကိုယ်တိုင်လည်းစိတ်ပြက်လက်ပြက်နဲ့ပြောသွားတာပါဒါကြောင့်လဲမြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီပါဝင်ဆွေးနွေးဖို့ဒီပြည်နယ်ဆွေးနွေးသွားမဲ့ပုဂ္ဂိုလ်နှစ်ဦးလဲအခုဆိုရင်လေးလိုက်မှာရောက်နေပါပြီတူကတော့လူခွင့်ရေးရှင်နေဦးသိန်းသန်းဦးဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးပတ်မှာအမေဖွဲ့ရ National Coordinator ဦးရဲလင်းမြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီကိစ္စရဲ့ဥပဒေရရင်လည်းဆက်နေတော့ဒီလူခွင့်ရေးရှင်နေဖြစ်တဲ့ဦးသိန်းသန်းဦးရဲ့သဘောထားကိုကျွန်တော်အရင်ကြားရင်ပါတယ်ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာအခုဖြစ်ရမျိုးကတခါတလေကိစ္စမျိုးလားမကြာခဏကြုံနေရတဲ့ဖြစ်ရမျိုးလားဒီတရားရေးစနစ်ကတကယ်ပဲစစ်ပြက်စရာအခြေအနေဖြစ်နေပြီလားဆောက်သိနေအောင
်ဒီလိုဖြစ်စဉ်ကတော့ကျွန်တော်တို့အခုပေါ့ဗျာဒီလူသားမှုနဲ့ဒီဆရာဆရာတဲ့ဒီလိုအခုပြန်ပြီးတော့ရုပ်သိမ်းပြလိုက်ကြတော့ဘာပါဒီကလိုင်းမှာကျွန်တော်တခါမှမကြားဘူးလေဖြစ်စဉ်ဖြစ်ပါတယ်ဆိုတော့ဒီလားစီရင်စနစ်ကတော့ကျွန်တော်တို့ပြောရရင်ထောက်ပြီးပြန်လေ့လာလို့ရှိရင်ဘာပါဒီကလိုင်းအဆက်ဆက်မှာ1962ခုနှစ်ဒီစစ်အာဏာရှင်စနစ်စတင်ပေါ်ပေါက်လာပြီးတဲ့နောက်မှာကျွန်တော်အထုခုံရုံးပေါ့ဗျာစစ်ရဲခုံရုံးတွေအထုပြီးထောင်ပြီးတော့ဥပဒေကြီးချထားပြီးတဲ့အချိန်ကစပြီးတော့ဒီတရားသူကြီးတွေနေရာမှာပညာတတ်တရားသူကြီးနေရာမှာစစ်ဘုတ်ကြီးတွေဝင်အစားထိုးလာတယ်ခရေကတတိယယူရင်းပြစီလာလိုက်တာ1988နဲ့ကနေပြီးတော့2010မှာအစိုးမွားဆုံးဖြစ်ပြီးတော့တရားစီရင်တိုင်းမှာပုံမှန်တောင်းတောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိလူတွေကအဲ့ဒီတန်ကိုခံနေရတယ်အဲ့ဒီခစ်ကဒီလုတ်တော်တဲ့လုတ်ရက်တွေပေါ့နော်အဲ့ဒီမှာသူတို့ဆက်ရနေတဲ့စနစ်ကိုကာကွယ်ရင်းနဲ့လုတ်ခဲ့ရတဲ့လုတ်ရက်တွေကြောင့်မို့လို့ဟိုတရားစီရင်အခြေအနေကတော့မတွေးဝင်စရာမကြောက်ဝင်စရာဖြစ်နေရတာပါ
โอเคကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်ဥယျာလင်းမြင့်ရဲ့သဘောထားလဲသိချင်ပါတယ်ဥယျာလင်းမြင့်တော့ဒီမြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာကိစ္စရပ်တွေအထူးပြုလုပ်နေဆိုတော့တရားရေးစနစ်မှာလည်းဒီလိုပြဿနာတွေရှိရဲဆိုတော့အခုလက်ရှိဒီတရားရေးစနစ်ပေါ်မှာလေ့လာမိသလောက်ဘလို့များမြင်ပါသလဲသမ္မတကိုယ်တိုင်ကတော့စိတ်ပြက်လက်ပြက်ပြောတဲ့အတိုင်းလည်းကြားနေရတယ်ဆိုတော့တရ
ားရေးစနစ်နဲ့ဆက်တယ်ကျွန်တော်တို့ကတော့ကျွန်တော်တို့ဒီရပ်တဲ့ဖွဲ့ကိုကျွန်တော်တို့ကလို့စာအစီအစဉ်နဲ့ကျွန်တော်တို့ဒီအမှုတွေဒီကွန်မြူနတီနဲ့တက်တဲ့ဆရာကျွန်တော်မြေတင်းရလေးမှုဒီမှာကျွန်တော်ဒီလူသားအပြင်နဲ့အချင်းဆွဲခံတာလေးဟိုဘာဖြစ်ဖြစ်ဘယ်လိုပဲရေဆိုင်ဆိုင်ဆုံးနေခါတယ်ကျွန်တော်ရှင်းတယ်ကျွန်တော်တော့တော့ပုံမှန်မဟုတ်ဘူးလောလောဆယ်လည်းကျွန်တော်ရှင်းပြမှာဖြစ်နေတာရှိရဲ့လက်ပံအမှတ်တော်ဝင်းဆိုနေကျွန်တော်မှုပေါင်းစနစ်မှုနဲ့ကြာဆိုတဲ့ဟာရေဆိုင်နေရတယ်ဘယ်လောက်ကြာကြာရေဆိုင်မဲ့ဆိုတော့ကျွန်တော်မသိသေးဘူးပေါ့နော်ဟိုဒါမျိုးတွေကတော့ကျွန်တော်ဆောက်ဦးတောင်းပြောလို့ကျွန်တော်တော့ဆောက်ရေးဆိုင်ရတဲ့ကြံစည်တွေပေါ့ဘောရောဆက်ဒီကိစ္စကကျွန်တော်တို့ပြောတော့ကိုအောင်ရွှေကိစ္စကတော့ဆရာတေးတောင်းပြောလို့ကျွန်တော်ဟိုကျွန်တော်တို့တက်ကောတောက်သွားလိုက်တာကျွန်တော်တို့လေစိုးရိမ်ဟိုစိုးရိမ်လေကိုယ့်ကိုဟိုဘယ်လိုထုံတော့ဘူးကျွန်တော်တို့ဒီမှာအားဒီလိုလူတက်လဲဘောင်မှာဖြစ်ပါလားပေါ့နော်ဟိုအဲ့လိုမျိုးကျွန်တော်တို့ဟိုကျွန်တော်တို့တက်ထက်ကြဟုတ်ကဲ့ဟ
ိုပြောတရားရေးစနစ်မှာစိုးရိမ်ရင်မှရောက်သွားတာပေါ့လေ
โอเค
เออဆိုတော့ကျွန်တော်ဆရာဦးသိန်းသန်းကိုလည်းတခုပြန်ဟိုမေးချင်တာရှိပါတယ်။ဘာလဲဆိုတော့အခုလူပြောသူပြောများလို့ဒီဟိုသမရဒီပါလာတဲ့နေရာမှာဒီတရားရေးကိုအချုပ်ရေးပိုင်းကဝင်ပါနေရလားဆိုပြီးမေးခွန်းထုတ်တာမျိုးတွေလည်းရှိပါတယ်။အခုကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကမှတ်ချက်တစ်ခုမှဆိုရင်ဒီတကြီးဆိုတဲ့အကောင့်ကနေပြီးကျွန်တော်တို့ကမေးခွန်းလေးတစ်ခုပေးတာမေးတာရှိပါတယ်။အမှုတမှုဆုံးဖြတ်ရမှာတဲ့အများပြည်သူအမြင်ဥပဒေအမြင်ဘယ်ဟာကိုမျက်မှောက်ပြုရမှာလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်။ဆိုတော့ဒီကိစ္စမှာကိုသမရဝင်ပြောတဲ့ကိစ္စမှာဒီပြောတဲ့ပြောထိုက်တဲ့ကိစ္စမျိုးလားဒီအုတ်ချွေရေးကဒီတရားရေးမှာဝင်ပါတယ်လို့ပြောနိုင်လားဆရာ
တကယ်ကတော့အုတ်ချွေရေးကတရားရေးတရားရေးကိုဝင်ဆွဖက်တာတစ်သက်လုံးပါပဲဗျစစ်အနာကြီးတစ်ခေတ်လုံးဝင်ဆွဖက်လာတာဆွဖက်လာပြီးတော့စစ်ခုလဲဆွဖက်တည်လို့ပါပဲအခုကျွန်တော်တို့ပြည်ရေးရေးကတရားလုံးတရားဆိုရင်ဘယ်တော့မှလွတ်လပ်မရှိဘယ်ဥပဒေမှမလိုက်နိုင်ဘူးဒါတရားရေးမှာဆိုအလိုလိုက်ချက်ဆောင်လုပ်ပြီးနေခဲ့ရဒီလိုနေတာလေရှိအခုသဘာဝဦးဝင်းကြီးရဲ့လုပ်ရကိုကြည့်ရင်နောက်စစ်ပွဲကြီးဝင်ချမ်းဝေပုံမှန်7ပါအာနာ3ရက်ကိုပိုင်းခြားထားတယ်ဆိုတဲ့နေရာမှာဝင်းလုံးကျုပ်ပိုင်းခြားတာတာမဟုတ်ဘူးနော်တက်နေတဲ့လောက်ပိုင်းခြားထားတယ်လို့ပြီးထားတယ်နောက်တစ်ခါ check and balance ပေါ့လုံးရမယ်လို့ပါတယ်ပုံမှန်7နဲ့ညီတယ်နောက်တစ်ခုကသမရကပုံမှန်ခေါ်ရုံချေရုံပုံမှန်တရားကုသကိုကကြီးအရာဝန်ထမ်းအကြီးကဲဖြစ်တော့တရားစီရင်ရဲ့အတွက်လောက်အောင်မှာရှိတယ်
ဝန်ထမ်းကြီးကဖြစ်တဲ့အတွက်သူ့ရဲ့ဝန်ထမ်းဌာနတွေကိုယ်ကဲခွင့်ရှိတယ်ဗျ။အဲ့ဒါဆွတ်ဖက်တာမဟုတ်ဘူး။ဆွတ်ဖက်တဲ့အလုပ်တွေကတော့စစ်အာဏာရှင်အဆက်ဆက်လက်ထက်မှာဆွတ်ဖက်ခဲ့တယ်။အခုချိန်မှာလည်းပဲပြည်ရေးဥက္ကဋ္ဌဌာနတရားလုပ်ပြီးတော့တရားစွဲတဲ့အမှုမှန်တရားမှာဆွတ်ဖက်နေလို့
ဟုတ်ကဲ့ပါဆရာတင်တယ်ဆွနေပြီလားကျေးဇူးပါကျွန်တော်တို့ဆွနေဝက်အတွက်ကိုစာရေးပေးပို့ထားတာလည်းတော်တော်များရှိပါတယ်ပါဝင်ဆွနေခြင်းလို့ဆက်သွယ်ထားတဲ့လူတွေလည်းတော်တော်များရှိနေပါတယ်အဲ့တော့ဒီကိုယ်တိုင်ဝင်ဆွနေမဲ့ပုံကုတ်တချို့ကျွန်တော်အရင်ဆုံးအလှည့်ပေးခြင်းပါတယ်တူကတော့ဇလုံမျိုးကကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားကိုလည်းလူရင်းတူရှင်းဆွနေလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါကျွန်တော်တို့ရဲ့ဒီမြန်မာနိုင်ငံတရားရေးမှန်တယ်တော့ဖြင်းဆက်ဆက်ကနေပြီးတော့ကျွန်တော်တို့ကျေးဇူးတော်ရွေးနေတာလုံးဝမပြတာတဲ့တရားရေးမှန်တိုင်းမဟုတ်တာလို့တဲ့တရားရေးမှန်တိုင်းဖြစ်တာအဲ့တော့ကျွန်တော်ကဘာလဲလားလဲလူရဲဆိုကောလုံးတို့လည်းဒါကြားဦးမှာပါဗျာကျွန်တော်တို့ဘောဓာလက်ထက်ကကောသလမီအိမ်ကကျွန်တော်အခုဖြစ်မဲ့ဟာတွေကိုမှတ်ခဲ့တာလေဂရင်းတော့အများအရသာကြွကြွတမ်းမဝနိုင်ပါနှစ်ဆက်သားလက်သားချီမှာဘူးခင်ဗျဟုတ်လို့အဟုတ်တခြားလုံးခင်ဗျဗျာလုံးဝမပြတာဟု
တ်ကဲ့
ဒီဥတွေဒီတရားစီမံရေးတွေကလုံးဝမပြတာအတွက်ကျွန်တော်နိုင်ငံဘယ်တော့တိုးတက်မှာဒါတော့ဒီတရားဥပဒေစိုးမိုးရေးရှိမှာဒီအခုဘောင်းတော်ဝန်ထမ်းဘောင်းတော်ပုံကူတွေမချက်ကြဘူးလားဗျာသူကနိုင်ငံနေမှာတလောက်ကြီးဟုတ်လားစီးရမှန်ကန်တဲ့ဥတွေနေနဲ့ဖျက်တာပြီးကိုင်းတော်ရှင်းရှင်းနေကြတာကြီးကြီးစားစားနဲ့တရားရေးကိုရှင်းနိုင်ကြတော့နိုင်ငံကြီးကလုံးဝချက်ဖို့ကောင်းတယ
်မ
ချက်ကြဘူးလားသူတို့မချက်ဘဲနဲ့ဒီတိုင်းဆွတ်တော့ချက်သွားကြောနိုင်ငံတော့ဘာရောမှလည်းမပေါ်ဘူးဘယ်တော့မှလည်းတိုးတဲ့ဖုန်လို့လာမယ့်နိုင်ငံကြီးဖြစ်မှာမဟုတ်တော့ဘူးဟောတရားဥပဒေကကျွန်တော်တို့အဝါပေါ့နော်ဘလို့ဟောမလဲဝန်ထမ်းတွေအတွက်အစိုးရအဖွဲ့ကြီးတွေအတွက်ကျွန်တော်တို့ပြည်သူလူထုအတွက်ကိုတိကျမှတ်တမ်းရဲ့ဥပဒေတွေစိုးမိုးမှုတကယ်လို့မှန်မှန်တမ်းကလုံးမတရားဥပဒေစိုးမိုးမှုတွေမပေါ်တော့ဘူးကာလပတ်လုံးအတော့မှကျွန်တော်နိုင်ငံကြီးတော့ကျွန်တော်တို့ပြည်သူလူထုတွေပေါ်ရတယ်ညှော်လင့်နေရမကောင်းတယ်လို့ကျွန်တော်နိုင်ငံကြီးလည
်း
တခြားနိုင်ငံတွေလိုချမ်းသာပုံပြိုးတိုးတက်ဖို့လုံးဝမရှိဘူးဆိုတော့ကျွန်တော်လုံးဝသုံးသပ်လို့ရပါတယ်ခင်ဗျာ
ကျေးဇူးပါဟုတ်ကဲ့ကိုတမ်းမိုးဆွေးနွေးတာကျေးဇူးပါကျွန်တော်နောက်တူကတော့ဟိုရခိုင်ပြည်နယ်ပုံနေကျွန်းကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားလဲဆွေးနွေးမင်းမြတ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာတရားစီရင်တင်မဲ့နိုင်ငံတော်ဘုတော်ဒီကျွန်တော်ပါလဲမြင့်နေတိုင်းမြင့်နေတိုင်းမှာရဲဘကပေါ်တော့ဒီစိုက်ကြည့်တဲ့တရားစီရင်မြန်မာတင်မဲ့နိုင်ငံရှိဖို့တော့ဒီရဲဘကပေါ်တော့မြင့်နေတိုင်းမြင့်နေတိုင်းမှာဒီမြင့်နေစိုက်ကြည့်ရေးကော်မတီပေါ်တော့တရားဒီစက်ကဘယ်လန့်လုံးနေတော့မြင့်နေစိုက်ကြည့်ပေါ်ကော်မတီရဲ့ကိုပတိမှာဒီလိုတွေတွေမှာနေပြီးတော့ရေကပညာရှင်တွေနဲ့ဖြည့်ဖြည့်ပို့လို့ရပါတယ်။နောက်ပြီးတော့ဒီသက်ဆိုင်ရာနေပြီးတော့ရေကော့ချိရောပေါ့နော်။ကျွန်တော်တို့ဟိုကရေကော့ချိရောဒီတရားစီရင်ရေးပေါ့နော်။ဒီရုံးတွေလည်းဖွင့်လိုက်ပို့လို့ရပါတယ်။တာမေကိစ္စလေးပေါ့နော်။တာမေကိစ္စလေးတစ်ခုကိုကျွန်တော်တို့မြို့နယ်တရားရုံးမှာကျွန်တော်တို့ဒီပုံမှန်ချက်မြို့နယ်မှာဆိုရင်ဒီလူကြီးတသိန်းကျော်လောက်ရှိနေတိုက်ပါတယ်။အဲ့ဒီမြို့နယ်မှာဒီတရားသူကြီးကတယောက်တည်းရှိတဲ့အခါမှာကျွန်တော်တို့ဒီတာမေကိစ္စလေးတစ်ခုပေါ့နော်။ဒီအကုန်တစ်ခုရှိလို့ရှိရင်ကျွန်တော်တို့ကနေပြီးတော့မြို့နယ်တရားရုံးတော်ပြီးတော့ဟိုကကျောင်းရဲခါမှာတော်ဒီကျေးလာတိတမ်းပါနေတဲ့ဆိုတော့တွဲတော့ပါနေရဲ့ပြည်သူလူထုတို့ဆိုတော့ကိုနေပြီးတော့ဟောပေါ့နော်ဆိုတော့ခပြေဝန်ထောက်ဝန်တို့ဖြစ်စီပါခင်ဗျာဒါကြောင့်မှကျွန်တော်တို့ဒီနိုင်ငံတော်ဆွေးနွေးကနေပြီးတော့သက်ဆိုင်ရာရက်ကော့ချိရောပေါ့နော်ချိရောတဲ့ချိရောတဲ့မှာတရားစီရင်ရေးဒီကော်မတီကြီးပေါ့နော်ချိရောရက်ကော့ဟောကော်မတီတွေဖြစ်စီဖို့လိုရပါတယ်ဆိုပြီးတော့အရှင်ပြုပြောပါခင်ဗျာ
ဟုတ်ကဲ့ကိုချော်မြင့်တင်ဆွေးနွေးတာကျေးဇူးပါနောက်တူကကျွန်တော်ကိုတန်းမောင်ဖြစ်ပါတယ်ခင်ဗျာကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်
ကြည့်ရလေမာတီးယားတက်လာပြီးတော့ဘလို့ကြက်ကြက်တတာအရေးယူဆောင်ရလဲအဲ့လိုလေ NLD ရလဲလုံးတင်ပါတယ်နောက်တစ်ခုကဒီရေဦးနေဝင်ပိုင်ဆိုင်မှုတွေအကုန်လုံးကိုဖိတ်ဆို့ထားတာကိုဒေါ်စုကဖိတ်ပေးလိုက်တယ်ဖိတ်ပေးလိုက်တော့အဲ့ရငွေတွေရပြီးတော့ဒီဇွဲနေဝင်တော့အင်းနေဝင်တော့ဥပဒေထက်မှာငွေတွေနဲ့သုံးပြီးသူတို့မာဖီးယားဒီဇိုင်းသူတို့လုပ်နေပါတယ်နောက်စစ်စိုးကလက်ထက်မှာလည်းသူတို့အာဏာသိမ်းမှုတွေလည်းချူပန်းခဲ့တယ်အာဏာသိမ်းမှုချူပန်းလုပ်ခဲ့တဲ့အချိန်မှာလည်းစစ်စိုးကအထင်မကန်သူအာဏာသောလေးလိုမရှိခါတဲ့တင်ပါတော့တော့သူလေးဝအောင်စားတာပါတီရှပ်တွေသူလည်းပါတယ်ဒါဖြည်းဖြည်းရောဒါဥပဒေဆက်မှာသူတို့လှူရှားနေပါတယ်ဆိုရယ်သောနေလေးသူတို့အဆက်ဆက်သူအဖိုးလက်ထက်မှာသူတို့လက်ထက်မှာရောဘာမှနိုင်ငံအချိုးမပြုခဲ့ပါဘူးနိုင်ငံအစိုးရအောင်ပဲလုပ်နေဥပဒေထက်မှာသူတို့
ဟုတ်ကဲ့ဆိုတော့ကိုတန်းမောင်ဆိုလို့ကျင်တာကတော့အာနာရှိရဲ့လူငွေရှိရဲ့လူတွေကြောင့်တရားစီရင်ရေးမှာဟိုယိုယွန်းလာတာလည်းစိတ်ပိုင်းပါဝင်နေဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ခင်ဗျာโอเคซุนเนี่ยเจซูบาจนเรานาวตูอูแลลีไลน์มาชินิบาได้เลยมอไลน์မျိုးอ่ะอูမျိုးမြင့်มาอูမျိုးမြင့်เนี่ยตบอแล้วซุนเน่နိုင်มาเลยครับ
เนี่ยอ๋อโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคครับโอเคคร
ဟာဟုတ်ကဲ့ဦးမျိုးမြင့်တယ်လီဖုန်းလိုင်းကမကောင်းဖြစ်နေရခင်ဗျာကျွန်တော်တို့ပြန်ဆက်ကြိုးစားပြီးဆက်သွယ်ကြည့်ရမယ်လောလောဆယ်ဦးမျိုးမြင့်တယ်လီဖုန်းလိုင်းကကျွန်တော်တို့ဘာမှမကြားပါဘူးခင်ဗျာအဲ့တော့ကျွန်တော်ပြန်ကြိုးစားပြီးဆက်သွယ်ကြည့်ရမယ်နော်ကျေးဇူးပါဆိုတော့ကျွန်တော်တို့အီးမေးလ်တွေ Facebook တွေကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ် Facebook စာတချို့တော့မဆုံမမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဟာဂျူလီ2ဆိုတဲ့အကောင့်က1983ဒေါက်တာမောင်မောင်ရဲ့ပြည်သူတရားပြည်သူကစီရင်ဆိုတဲ့စကားလှလှလေးနဲ့လူဒန်းစားမျိုးစုံ3ဦးထိုင်ပြည်သူတရားရုံးနေပေါ်ပေါက်ရာကနေစတင်ပျက်စီးခဲ့တာပါပဲတဲ့88အရေးခင်ပြီးတရားရေးဝန်ထမ်းတွေကိုသူ့မူလတရားသူကြီးတာဝန်တွေပြန်လဲဆောင်ရွက်စေတော့လဲဟုတ်တော့မလို့လို့နဲ့စစ်အစိုးရကသူ့ရဲ့ပြိုင်ဘက်ဒေါ်စုအုပ်စုကိုမတရားသဖြင့်နှိပ်ကုပ်ဖို့တရားရေးဌာနကိုအသုံးချခဲ့ပါတယ်တူတူပြောရရင်တော့ထောက်လန်းရေးအကြိုက်လို့ငွေရရင်ကြိုက်သလိုလုပ်ကြရင်းနဲ့အခုအချိန်မှာတော့ဥပဒေကိုပျောင်ပျောင်တင်းတင်းချိုးဖောက်တဲ့အခြေအနေကိုရောက်လာခြင်းဖြစ်ပါတယ်တဲ့ချစ်စမ်းမောင်ဆိုတဲ့အကောင့်ကတော့တကယ်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမှန်နေရာမှန်ရှိမနေတာရဲ့တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ရဲ့ကြောင့်အခုလိုမျိုးတရားစီရင်အပိုင်းကပြက်စီးယိုယင်းနေရတာပါတဲ့အဲ့ဒီအဓိကတော့ချက်ကတော့2008ဆိုတဲ့အခြေခံဥပဒေကြောင့်ပါတဲ့နိုင်ငံတစ်ခုအတွက်အဓိကအသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးဟာဒီဌာနတွေဟာလက်ရှိပြည်သူကရွေးကောက်တင်မြှောက်ပေးလိုက်တဲ့အစိုးရရဲ့စီမံခန့်ခွဲပိုင်ခွင့်ရှိရမယ့်အစားကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာရှိနေလို့ပါပဲတဲ့အထူးသဖြင့်ကတော့ပြည်သူတွေရဲ့အပေါ်ကိုအဓိကကြက်မှတ်ကင်တွယ်ညွှန်ကြားရမယ့်ပြည်ထရေးဌာနရှိမနေခြင်းကလက်ရှိပြည်သူအစိုးရအတွက်ပို့ပြီးတော့အခက်အခဲတွေ့ရုံနဲ့မကဘဲနဲ့အစိုးရနဲ့နိုင်ငံဂုံကိုထိခိုက်ပြက်ပြားစေတာအမှန်ပါပဲလို့ရေးထားပါတယ်ကိုအောင်လွင်ဦးရေ
ဟုတ်ကဲ့ကိုဟိုသူမဆုံမဖတ်ပြပေးတဲ့ကျေးဇူးပါဆိုတော့ဒီ Facebook ကဟိုစာရီကိုပြန်ကောက်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာဒီကားနဲ့လူတိုင်းမြင်တော့ခြေရည်လို့မရတဲ့ဥတွေရှိနေတဲ့အချိန်မှာလူတစ်ယောက်လုံးတည်တဲ့ကိစ္စလို့အမှုကြီးမျိုးခြေရည်ရယ်ဆိုတော့လေဟိုမကျေနပ်စရာတွေဟိုပြောနေကြတယ်ဆိုတော့ထင်ရှားပါတယ်ဆိုတော့ဆရာဦးသင်းသားဦးသဘောထားကိုလည်းသိကြပါတယ်ခင်ဗျာကျွန်တော်တို့တကယ်ဆိုရင်တော့ဥပဒေဆိုတာဒီကျူးလွန်တဲ့သူကိုလက်စားချေဖို့မဟုတ်ဘဲနဲ့နောင်တရဖို့ဒါမှမဟုတ်လဲနောက်နောက်မှမကျူးလွန်ဖို့နောက်တခြားလူတွေအလားတူမကျူးလွန်ရဖို့ဆိုတဲ့ရည်ရွယ်ချက်တွေပါတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုဥပဒေရဲ့ရည်ရွယ်ရင်းတွေဟာမြန်မာနိုင်ငံမှာတိမ်ခေါ်နေရတာအတိအကဘာကြောင့်များလဲဟိုစောစောတယောက်ကတော့2008ဖွဲ့စည်းပုံကိုပြစ်ဖို့ထားတာလည်းရှိပါတယ်ဆရာဦးသင်းသားဦးသုံးသက်ချက်ဘယ်လိုရှိလဲခင်ဗျာ
2008ဆိုတာလည်းဆက်အနာရှင်စနစ်ပေါ့ဗျာအဲ့တော့တရားစီရင်ရာဆီအနာရှင်စနစ်ကိုကိုစားပြုပေးရပြီးတော့ဆီအနာရှင်ရဲ့ရန်သူတွေကိုဖိနှိပ်ချုပ်ချရတယ်ဆီတော့ဆီအနာရှင်ရဲ့အလိုကျဆွေရေးဆွဲထားတဲ့ဥပဒေတိုင်းသွားရတဲ့အတွက်သူကဒီလိုဖြစ်တာဗျ။ဟောပြောဒီဥပဒေတွေကရှိတယ်ဆိုတော့ညာလည်းပဲခုကျွန်တော်တို့ဆိုပါဆိုရအခုလက်ရှိဆိုလို့ကျွန်တော်တို့ဖွဲ့စည်းပုံကပေါ်ပေါက်တဲ့2010ပြည်နှစ်တရားစီရင်ဥပဒေအောင်စုတရားစီရင်ဥပဒေကပေါ်ပေါက်လာတာအဲ့တော့2008ဖွဲ့စည်းပုံဆိုတာဆီအနာရှင်စနစ်ကိုကာဝယ်သူရန်သူတွေကိုဖိနှိပ်ချုပ်ချယ်ပြင်ထားတဲ့အခါကျတော့သူ့လွတ်တော်ကသူ့အကျိုးစီးပွားကာဝယ်ဖို့ရည်ရဲဥပဒေတွေရသူ့တရားရုံးကစီရင်တဲ့အခါမှာဒီပုံစံနဲ့လာထွက်တာပေါ့အဲ့တော့အဓိကကြတဲ့ချက်ကတော့2008ဆိုတာဆီအနာရှင်စနစ်ကြီးကြောင်မှုလို့တရားစီရင်တစ်စုံလုံးပြည့်စည်ခဲ့ရတာပါ
โอเคสรุปเสียดีโหลูรีสรุปได้ดิสนิทจีตะสงลงจอกอธิกขึ้นเนี่ยเลยสรุปเจนะตบบ่เสีย
หอบได้เลยหอบได้60นิดก็ซะผิดแล้วซูซูงะดิ1987 2010ด้วยมาคุณน่ะดิดอตชินเดียวပြောดุเลยสิทธะอดูจะตู้ยันตูรีโหพี่นี่ชุบเฉยผู้เนาะใจด่าโหลเนาะนายนายตมะรีโหเป็ดๆตาๆอะยีอยู่ท่องนี่อิจิเจฉะเนาะอะห่าမျိုးลุบไปบี้ยอจานแล้วมินูใจตูโหลลงจาสรุปชิชิမျိုးดิบ่บะลောက်ซูเลยสรุปตูโหဒီမှာအောင်တန်းစရာပေါ့ဗျာဒီငင်းစာမိုးရတဲ့ဒုတိယဗိုလ်ချုပ်ကြီးခင်ညွန်းကတော့မှ1994ဒီကျွန်တော်မြန်မာနိုင်ငံတရားစီရင်လို့စာနေတာအဖွဲ့မှာထည့်ပေးရလောက်အောင်နောက်တရားစီရင်ကဘလောက်ထိယူရင်းပြည့်စည်နေပါလဲအမှန်အဲ့ဒါသူတို့ခိုင်းတာဗျာ
ဟုတ်ကဲ့
ယူရင်းပြည့်စည်နေရပါတယ်ဆိုတော့ဖွင့်ပြောခဲ့ရတဲ့အဆင့်ထိရောက်ခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးရဲ့လင်းမြင့်ရဲ့သဘောထားကိုခင်ဗျာဟိုဆရာဦးတင်းတန်းကိုသုံးသပ်သွားတာကတော့လူကြောင်တဲ့စနစ်ကြောင်ဖြစ်ရတယ်ဆိုပြီးပြောပါတယ်ဆိုတော့စနစ်ကြောင်လားလူကြောင်လားဦးရဲ့လင်းမြင့်ရဲ့သဘောထားလဲဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ထင်တာကဇနီးအလူဝန်ကုလုံးပြောင်းမယ်ခင်ဗျာနံပါတ်1ကတော့ကျွန်တော်တို့ဒီအခုအာဖရိကလက်ဆောင်တပ်ဖြည့်ကော်မရှင်ဝင်ပါလာပြီဆိုရင်ကျွန်တော်တို့စိုးရိမ်တာဟုတ်ဗျာဒီတစ်ခုလည်းမဟုတ်ဘူးအာဖရိကလက်ဆောင်တပ်ဖြည့်နံပါတ်2ဆိုရင်ကျွန်တော်တို့ဟိုအထူးတရားရုံးလိုမျိုးကျွန်တော်ဖွဲ့စည်းပြီးတော့အဲ့လိုမျိုးမှဆက်စည်းဒီဟိုအပြစ်ပေးတဲ့ဟာမျိုးလုံးဝကျွန်တော်ရှင်းပြမယ်လို့ထင်တယ်လက်ရှိတရားရုံးစနစ်နဲ့သွားလို့တော့ဆယ်တလောက်ဆုံးဝင်ဆယ်တလောက်တွေ့ရှိဒါပေမဲ့ဒါတရားရုံးအဆုံးဖြတ်တဲ့အတိုင်းပဲဖြစ်ပါပြီတော့ဒါကြောင့်ကျွန်တော်တို့ဒါမျိုးတွေကိုစစ်စစ်ရောက်ကျွန်တော်တို့ခိုင်းသွင်းမယ်ဝေရှင်းတောင်းလဲဖို့ဆိုရင်တော့ဒီတရားရုံးရဲ့ဒီနေ့ကိုတောင်းလဲတဲ့နေရာမှာဒါမျိုးကိစ္စတွေကိုကျွန်တော်တို့ဟိုကောင်းကောင်းမွန်မွန်ပြပြပြနဲ့ဆက်ဆင်းဒီဟိုရည်ရွယ်နေတဲ့အားမျိုးဟိုခိုင်းပြီးပို့လို့ရတယ်။နောက်တစ်ခုကတော့ကျွန်တော်တရားရုံးတွေကို လောလတ်စွာအစီရင်ခွင့်ရှိတယ်ဆိုရင်ဒါကိုလောလတ်စွာပြန်လည်ဆောက်ကြည့်ပြီးတော့တရားဝင်ဆောက်ကြည့်ခွင့်ဟိုပေးဖို့လိုပါတယ်။တရားရုံးကျွန်တော်ဆောက်ကြည့်ဖို့ဆိုတာလည်းဒီတိုင်းပြည်လို့မြောက်ပါဆုံးဥပဒေကြီးနဲ့ကပွဲထားရတဲ့ကြာကျွန်တော်တို့လောလတ်ကျဖွဲ့စည်းရေးကလောလတ်စွာဆောက်ကြည့်ပြီးတော့ဒီဟာကိုဟိုအစီရင်ခံစားနေလို့တရားဝင်ထုတ်ပြန်နေတဲ့အချိန်မျိုးရှိရင်တော့ကျွန်တော်တို့ဟိုခုနကပြန်လည်ထိတော်တဲ့ပြည်စင်ပုံနေမြတ်မှုဟိုကောင်းကောင်းလုပ်နေပြီဆိုရင်တော့ကျွန်တော်ပြည်သူလူလူထုဘက်ကနေဝေဖန်ထောက်ပြပြီးတော့ပြန်လည်ပြည်စင်ကလုပ်နိုင်လာရင်ကျွန်တော်ရှိမှာတော့ပိုကောင်းလာနိုင်တယ်လို့မြင်ပါတယ်လက်ရှိချိန်မှာတော့ကျွန်တော်ဟိုအားကိုးလို့များတဲ့ပြင်မှာကျွန်တော်တောက်စရာကောင်းတဲ့အဖြစ်ပြီပေါ့ကိုယ်ရဆိုင်နေရတာအဲ့လိုမြင်ပါတယ်
โอเคกูเยลเมซุนเนี่ยเจซุวะကျွန်တော်တို့ဒီซุนเนဝတ်အတွက်ကိုဆက်သွက်ထားတဲ့ပုံကိုနောက်တူလေးလေးလိုင်းမှာရှင်းနေပါတယ်ဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေသဘောထားလဲလိုရင်းတွေ့ရှင်းซุนเนလို့ရပါတယ်ခင်ဗျာ
โอเคကျွန်တော်တို့တရားရုံမှာပေါ့ဗျာဟိုတရားခံရှိမှတရားလို့ရှိမှပြီးလို့ရှိရင်တို့ရဲ့တရားခံရှိနေရှိမှတရားလို့ရှိနေရှိမှပြီးတရားသူကြီးเนาะအဲ့ဒီအပြင်မှာဟိုပေါ့ဟိုထူးခြားတဲ့ပုံကိုရဲရှင်းနေတယ်ဘယ်လိုပြင်လဲဆိုရင်ကျွန်တော်ပြောပြမယ်အဲကျွန်တော်တို့ဒီ2030အစိုးရတက်လာတဲ့အခါမှာသမဂ္ဂယူဦးတင်စင်ကဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဒီမိုကရေစီပြည်ပြည်ကြောင်းလေးတွေပုံဖော်ပေးမယ်ဆိုတဲ့အခါမှာဟိုနိုင်ငံကအကြံဉာဏ်တွေလူပညာတွေငွေကြေးတွေနဲ့အဖွဲ့တွေအများကြီးဖွဲ့ပေါ့ပြည်နှံတွေမျိုးစုံပြီးတော့အဲ့ဒီအခါမှာမြန်မာရဲ့ဆင်းရဲမှုပြည်သူ့ဆင်းရဲမှုအတွက်ပေါ့ဟိုရှင်းနေငါးနိုင်ငံပြည်သူတွေကိုဥပဒေနဲ့အကောက်ပေးမယ်ဆိုပြီးတော့အဲ့လိုပုံကိုယ်တွေတစ်ချိန်မျိုးနဲ့တရားမှောင်ဝင်ပြီးတော့တကယ်မှပြည်သူတွေကိုဟိုမကာကွယ်ပဲနဲ့တရားရင်းရောက်လာတဲ့ပြည်သူတွေမကာကွယ်ပဲနဲ့အနာရှင်နဲ့ပေါင်းပြီးတော့ဒုက္ခပေးနေတာလည်းတွေ့နေရတယ်ပေါ့
ဟုတ်ကဲ
့ဒါကြောင့်လဲဆိုလို့ရှိရင်အဲ့ဒီ CSO တွေပေါ့ကအဲ့ဖွဲ့ရအဲ့ CSO တွေစာဖွဲ့တာ2030အစိုးရတမန်တော်ဦးတင်စင်ဉာဏ်ရင်းစင်တာဥပဒေဘုကျောင်းအောင်မင်းခင်ဗျဖြစ်ခဲ့တာဟုတ်ဆိုတော့ဒီပုံကိုယ်တွေကလည်းတရားမှောင်ဝင်ရှုပ်နေတယ်ဆိုတော့ဒီကျွန်တော်ဟို
ဟုတ်ကဲ့ဟုတ်ကဲ့ဆိုရေးဆွေးနွေးပြတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပြဖို့ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးစာဆောင်ကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ဖြစ်ပါတယ်မြန်မာနိုင်ငံပြဖို့ထားတာပါနန်းလောင်ဖတ်ပြပေးပါခင်ဗ
ျမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကအဂတိလိုက်စားမှုနဲ့အတူဆိုးဝါးနေခဲ့တာကြာပါပြီဒီလိုအမှုမျိုးတွေဖြစ်နေတာအခုမှမဟုတ်ပါဘူးစစ်အစိုးရခေတ်အဆက်ဆက်ကနေအခုထိဆိုပါတော့ဗျာအကြီးအကဲတွေငွေရှင်ကျေးရှင်တွေရဲ့အမှုတွေဆိုအခုလိုပဲရုပ်သိမ်းခြင်းနဲ့ရုပ်သိမ်းလို့ရအောင်တက်ဆိုင်ရာတွေကဖန်တီးပေးခဲ့ကြတာပါဒီအမှုမျိုး2000ခုနှစ်လောက်မှလဲဖျာပုံခရိုင်လူတက်မှုနဲ့လဲဆင်နူရဲလို့သတင်းတွေမှာဖတ်ဖူးပါတယ်ခစ်အဆက်ဆက်နှစ်တွေလာတွေအဆက်ဆက်အကျင့်ပြတ်ချစားပြီးတော့ဥပဒေကိုလက်တလုံးချလောက်လာခဲ့ကြတာတာမန်ပြည်သူတွေတိလက်နဲ့ခေါင်းငုံခံခဲ့ကြတာပါဒါပေမဲ့အခုလိုအမှုမျိုးကိုတမရကြီးဦးဝင်းမြင့်အနေနဲ့တရားစီရင်မနိုင်အပေါ်တတိပေးပြောကြားလိုက်ခြင်းနဲ့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုရှေ့နယ်ချုပ်အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဥက္ကရာတို့ကိုသမရအိမ်တော်မှာခေါ်ယူပြီးတော့ဒီအမှုကိုတိတိကျကျစီစီပြီးမမှန်ကန်ကန်ဆောင်ရွက်ဖို့မှာကြားခဲ့ခြင်းအပေါ်အလွန်အားရကျေနပ်မိပါတယ
်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ပြဖို့ထားတဲ့စာပါ။နောက်စာတစ်စာကတော့အမေရိကန်ပြည်အောင်စုကမောင်တတနာရဲ့ပေးစာဖြစ်ပါတယ်။ကိုရန်နိုင်ကဖတ်ပြပေးပါဦးခင်ဗျာ
။ရုပ်ဆောင်အောင်ရထွေးမှုကိုကြည့်ပါ။ဘလို့မိဘကမှကိုသားသမီးတွေကိုအုပ်စုလိုက်ဝိုင်းရိုက်တက်လိုက်လို့ကြည်အေးပါတယ်ဆိုတာမကြားခဲ့မိပါဘူး။အခုတရားသူကြီးကအချိန်ချင်းကြေးစာတင်လို့ကြေးအေးပြီးအမှုကအပြီးပြတ်လွတ်ပေးလိုက်ရတယ်ဆိုတာအလွန်ကြီးစရာကောင်းနေတယ်လို့ယူဆမိပါတယ်။တရားလူကကြေးတယ်ဆိုရင်လည်းဖြစ်နိုင်စရာနှစ်ချက်ပဲရှိပါတယ်။မကြေးအေးရင်အသက်အန္တရာယ်ကိုရံပြုခံရနိုင်လောက်အောင်ချင်းချောက်ခံထားကြရလို့လား။ဒါမှမဟုတ်စီးပွားရေးလူမှုရေးအရာအမှုကိုကြေးအေးပေးဖို့ငွေကြေးနဲ့အခွင့်အရေးတွေရရှိခဲ့ကြလို့လားဆိုတာပါပဲ။ဒီကိစ္စနဲ့ပတ်သက်ပြီးတရားလိုတွေကိုလည်းအကာအကွယ်တွေပေးပြီးအသေးချမေးမြန်းစုံစမ်းတင်တယ်လို့ယူဆမိပါတယ်အသေးချဆုံးကဒီမှုကိုဒီလိုကြက်ကချော်အမိန်ချမှတ်လိုက်တာဟာရဲတရားသူကြီးနဲ့ပြည်ထရေးရှိအားလုံးပူးပေါင်းကြံစည်သွားကြတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်ထသနာအမေရိကန်ပြည်သူ့ဆူရဲ့စာပါနောက်ထပ်ကျွန်တော်တို့ Facebook ကပေးထားတဲ့စာရီးလည်းရှိနေပါသေးတယ်စုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီရွှေလုံသားဆိုတဲ့အကောင့်ကတော့မြန်မာပြည်မှာတဲ့ငွေပေးပြီးတော့အမှုဖွင့်ခိုင်းဖန်ခိုင်ပိတ်ခိုင်းလို့ရပါတယ်တဲ့ချစ်မင်မင်းဆိုတဲ့အကောင့်ကတော့ငွေရှိရင်ဘာမဆိုလုပ်လို့ရတယ်ဆိုပြီးတော့ငွေရှိတဲ့လူတွေထပ်ပြီးတော့လူတက်လို့ရအောင်လို့တရားရုံးကနေလက်မှတ်ထုတ်ပေးလိုက်တဲ့သဘောပါပဲတဲ့မထွေးဆိုတဲ့အကောင့်ကတော့တရားဥပဒေနဲ့အညီအမှန်ကိုအမှန်တိုင်းမဆောင်ရွက်တဲ့ တာဝန်မဲ့တရားရေးဝန်ထမ်းတွေကိုအေးအေးယူဖို့အလွန်လိုအပ်နေပါပြီတဲ့တရားရုံးကနေမမှန်ကန်တဲ့စာရွက်စာတမ်းတွေလူဓာတ်ပုံဗီဒီယိုစတဲ့သက်သေတွေနဲ့တကွနိုင်ငံတကာကသိအောင်စ조사တင်ပြဖို့လည်းအလွန်လိုအပ်နေပါပြီတဲ့ရီမိုးဆိုတဲ့အကောင့်ကတော့အခြေခံဥပဒေအရလက်ရှိတရားသူကြီးတွေကိုပြောင်းလဲလို့မရဘူးလားတဲ့လက်ရှိအထက်ကနေအောက်ပြောင်းသင့်တဲ့သူအားလုံးကိုပြောင်းလိုက်နိုင်တဲ့ဆိုရင်တတော်ကောင်းသွားမယ်လို့ထင်ပါတယ်တဲ့တရားရေးနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးအစကအဆုံးပြန်ပြီးပြုပြရမှာအမှန်ပါတဲ့မြင့်လွင်ဆိုတဲ့အကောင့်ကတော့အရင်စစ်အစိုးရဦးသိန်းစိန်အစိုးရတုန်းကခိုင်းတော့ဥပဒေပေါင်းနဲ့ဝင်ဝင်မဝင်ဝင်အစိုးရအလိုကျလုပ်ပေးသူတို့အတွက်ကဥပဒေရဲ့အပြင်ကနေလက်စားချမ်းသာအောင်မတော်မတရားတောင်းယူပလင်းတူဘူးဆိုနာမည်ဆိုးနဲ့ကြော်ကြားနေတာနှစ်တည်းကြာပါပြီတဲ့သူတို့ပြည်သူချင်ပတ်ဖြစ်နေတာလဲကြာပါပြီတဲ့အာဏာရှင်တွေကလည်းသူတို့လိုတဲ့မတရားတဲ့အမိန့်ထောင်ချဖို့တွေခိုင်းစားဖို့လက်စားတာတွေကိုဘာမှအရေးမလုပ်ပါဘူးတဲ့အဲ့တော့ပျော်ပျော်ကြီးလှုပ်ရှားနေကြတော့တာပါပဲတဲ့တရားသူကြီးဥပဒေဝင်တဲ့ရှေ့နေအမှုလိုက်ရှေ့နေရှေ့ဖက်စရေသူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုစစ်ကြည့်လိုက်ရင်သိမှာပါပဲတဲ့ရှင
်ဟုတ်ကဲ့မဆုမွန်ဖတ်ပြပြီးတော့ကျေးဇူးပါဆိုတော့ဟိုစစောဆရာဦးသိန်းသံဆွေးနွေးသွားတော့ဒီဟိုလူရဲ့စနစ်ကြောင့်ပုံများတယ်လို့ပြောတာရှိပါတယ်ဒါပေမဲ့တခုကျွန်တော်ဒီနေရာမှာဟိုနောက်ဆက်ဆက်နေတဲ့အမှုတမှုနဲ့ပတ်သက်လို့ပြောဆွေးနွေးစေချင်ပါတယ်ဒီမကြသေးခင်တုန်းကပဲကျွန်တော်ဒီစကိုင်းဘက်မှာဒီစိတ်မနှက်တဲ့အမျိုးသမီးတူကိုဒီဟန်ဝင်းနဲ့ရောလူဝင်းနဲ့ပါအလိုမတူပဲတိဟိုလူတစ်ယောက်ကပေါင်းသင်းခဲ့တယ်ဆိုတော့အဖြစ်အပျက်တစ်ခုဒီလူမှုကွန်ရက်တွေပေါ်မှာပြန့်လာတာတွေ့ရပါတယ်ဒီအလိုမတူပဲပေါင်းသင်းတယ်လို့ဒီဆွဆွဲရခံဆွဆွဲတဲ့သူကိုဒီအရမပြုချန်ခံရတယ်လို့ဆိုရဲအမျိုးသမီးနဲ့လည်းနောက်ပိုင်းမှာပေးစားလိုက်တယ်ဆိုပြီးတော့ဟုတ်ပြေးရပါတယ်ဆိုတော့ဒီလိုဖြည့်ရှင်းလိုက်တာကိုပဲဒီအားပေးရတဲ့သဘောထားရတယ်ဒီလူမှုကွန်ရက်တွေမှာတွေ့ရပါတယ်ဆိုတော့ဒီလိုအမှုအခင်းတွေအထူးသဖြင့်ပေါ့ဒီလိုအမှုကြီးတွေကိုဒီရထဲရွာထဲမှာကိုနည်းကိုယ်နဲ့ဖြည့်ရှင်းနေရတယ်ရအောင်ဟိုစနစ်ကြောင်တဲ့လူတွေကြောင်တဲ့အများဆိုင်နေမလားဆရာဒီလိုစီရင်မှုတွေကအ
ဲ့ဒါကျွန်တော်တို့ရဲ့တတိထုံးနှန်းနဲ့သက်ဆိုင်နေတယ်ခင်ဗျဟိုကျွန်တော်တို့ဒီမြန်မာတရားစီရင်စနစ်ရှိပါတယ်ဘာဒီမြန်မာပြည်နေလက်ထက်ကလေးကတရားစီရင်မှုကျွန်တော်တို့အခိုင်အခန့်ရှိကြတာအဲ့ဒီထဲမှာလည်းပဲဟိုတာကိုအရင်တုန်းကစောင့်မှုရှိခဲ့တဲ့အကြီးတဲ့ငွေအောင်ငွေနဲ့မပြပြအောင်ဆိုပြီးတော့ဝိုင်းဝန်းပြီးတော့လုပ်ပြီးတဲ့စနစ်တလေးလည်းရှိခဲ့တယ်။ဆိုတော့အဲ့ဒီ delay အရာတချို့ကိစ္စတွေကဟိုကာယကံရှင်ကစိတ်နစ်နာသွားမှာဆိုတော့နစ်နာသူကာယကံရှင်ပိုမနစ်နာသွားအောင်အသေးဆယ်ပေးတဲ့သဘောနဲ့တစုံတရာပြန်ကူစားရဲ့ဆိုတော့နေသားမျိုးလုပ်ပြီးကျွန်တော်ထင်ပါတယ်။လူကြောင့်တော့မဟုတ်ဘူးဒါကတော့ကျွန်တော်တို့ delay လည်းရှိတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါဆရာဒါပေမဲ့တခုရှိတာပေါ့လေဒီဆော်ဝါခံရတဲ့ဆိုရယ်မျိုးသမီးရတယ်တကယ်ပဲစိတ်မမှန်တဲ့သူဖြစ်မယ်ဆိုလို့ရှိရင်သူကိုယ်ပိုင်ဆုံးဖြတ်ချက်မပါပဲလုပ်တဲ့ကိစ္စဒါဥပဒေရှိတော့လူမှုရေးရှိတော့ကြည့်မယ်ဆိုရင်ပဲဟိုမတင့်တော်တဲ့ကိစ္စဖြစ်မယ်ထင်ပါတယ်နောက်တစ်ခုကဒီလိုအမှုမျိုးတွေဥပဒေလည်းအတီးလင်းပြဋ္ဌာန်းထားတာရှိနေတယ်ဒီလိုဥပဒေကိုအားမကိုကြတာကဘာကြောင့်များလဲဆရာ
ဥပဒေကအားကိုးစရာမကောင်းလို့ပေါ့ဗျာဒီလိုလေးပြောရင်ကျေးဇူးကတော့တိုင်းတယ်ဟာဒါကျေတော့ဖြစ်ပြီလေဒါတော့ကိုယ်နဲ့လူပါတယ်နော်အမှုဖွင့်နေတဲ့ဖွင့်လို့မရဘူးဖွင့်သေးရင်ပေးတယ်မပေးရင်မပေးဘူးနောက်တစ်ခါအဲ့ဒီရတဲ့ဆက်ဒီပေးရုံကိုပါတယ်နော်လူကြိုက်တယ်လို့ရေးမယ်နော်ပေါ်လို့ရေးချင်မှရေးမယ်ဥဒိနဲ့ရေးချင်မှရေးတရားရုံကိုရောက်တယ်တရားဝင်ကြီးဆုံးဖြတ်ခြင်းဆုံးဖြတ်မယ်ဆုံးဖြတ်ခြင်းမဆုံးဖြတ်ဘူးနော်အဲ့တော့အဲ့ဒီလူအနေထားမျိုးတွေရှိတော့လူတွေကအထူးသဖြင့်ပေါ့ဗျာဟိုပိုးစုပတ်ဆက်ထောင်ချခဲ့တဲ့ဆီယန္နာကြီးခစ်ကအားဟာတွေလည်းကျွန်တော်တို့တွေ့နေရတာဟုတ်ပြီမာလကာကြီးတစ်လုံးလေးနှစ်ဒါမျိုးတွေပေါ့နော်ဥတွေကဟိုစာအုပ်ထဲပဲရှိတဲ့အနေအထားမျိုးဖြစ်တော့
ရှင်းနေကိုယ်တိုင်ထောင်ချရတဲ့ဖြစ်တယ်ရောပေါ့လေ
ဟုတ်ကဲ့ဥပမာအားဖြင့်ကျွန်တော်ကိုယ်တိုင်1950ပြည်နှစ်ရေးပေါ်စီမံခွင့်ပုံမှာ9ညဆို9နှစ်ချလို့ရတာကျွန်တော်16နှစ်ချတယ်နော်တလူပေါ့ဗျာအဲ့တော့တရားရုံးကယုံကြည်စရာဘူးမကောင်းတော့ဆိုတော့အဲ့ဒီအတွက်ဟိုဒါကျွန်တော်အခုတရားစီရင်ပြောတာမဟုတ်ဘူးရှေ့အစီအစဉ်တွေကလာခဲ့ပြီးတော့အခုကသူတို့ငဝက်ကတန်ခံတော့သူတို့ကောင်းမှာပုံကြတယ်ဆိုတော့အဲ့ဒီလိုအနေအထားမျိုးတွေဖြစ်နေတော့လူတွေကဘယ်သူမှမလွဲမချောင်သာတဲ့အနေအထားခုမှသွားကျင်ရတာဘယ်သူမှမသွားကျင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအစီအစဉ်အဆုံးသတ်ဖို့ဒီ2မိနစ်ချေချော်လောက်လည်းကြံနေသေးတယ်ဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်တကယ်တော့အစဉ်လာအဖြစ်ဒီတရားရုံးတို့ yes scan တို့ဆိုတော့မသွားတဲ့အရက်ဆိုပြီးတော့ကျွန်တော်တို့ဟိုမြန်မာတွေချားမှာရှိပါတယ်ဆိုတော့ကြောက်လို့ပဲဖြစ်ဖြစ်နားမလဲလို့ပဲဖြစ်ဖြစ်မပတ်သက်ချင်ဘူးဆိုရင်လည်းလူလူအနေနဲ့ဒီတရားရေးစနစ်မှာပွင့်လင်းမြင့်တာမှုတွေတာဝန်ယူမှုတွေရှိလာအောင်ပူးပေါင်းပါဝင်မှုဘိုးကလည်းဒီစိတ်တိုင်းပိုင်းအဖြစ်လိုလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေရာမှာဒီလူလူခြေပြုအဖွဲ့အစည်းရဲ့ဒီ CSO ရဲ့အခန်းကဏ္ဍကိုဘာတွေလုပ်ပေးနေတာတွေရှိမယ်လို့မြင်လဲကိုရဲလည်းမြင်
ကျွန်တော်တို့ဒီရပ်ဖက်ဖွဲ့စည်းတွေလုံးလက်တဲ့ဖွဲ့တွေနေနေတော့ကျွန်တော်တို့ဒီတရားရုံးနဲ့ပတ်သက်တဲ့ဟာတွေကျွန်တော်တရားဝင်ဆက်ကြည့်ပြရမယ်တရားဝင်ကျွန်တော်တို့ဒီစီစဉ်ဆောင်တဲ့တရားဝင်ထုတ်ပြန်ပြရမယ်ဆိုရင်တော့ဒါတွေကိုဒီလိုထုတ်နေအစိုးရတွေ ိအောင်ကျွန်တော်တို့ဖြစ်ပြနေတဲ့ဟာတွေကျွန်တော်တို့ဟိုပုံမြင်နေတယ်။တော့ဒီကတော့ပြင်ဖို့ပြင်ရမှတင်နေ။အခုကိစ္စကတော့ကျွန်တော်တို့ဒီပြဿနာကိုအကြောင်းပြုဖြစ်ခဲ့တဲ့ဟိုအစိုးရဘက်မှကျွန်တော်တို့ဒီနိုင်ငံကောင်းဆောင်နဲ့နော်တမန်အနေနဲ့ကျွန်တော်တို့ကျန်တဲ့ဒီပုဂ္ဂိုလ်များအနေပြီးတော့လုပ်သွားရင်တော့ကျွန်တော်တို့ကောင်းတဲ့ကောင်းတဲ့တစ်ခုရောက်မှာဖြစ်မှာ။ဒါပေမဲ့ဒီကိစ္စမှာမလုပ်နိုင်ရင်တော့ကျွန်တော်တို့ဟိုတော်တော်ကိုချင်းနေဆိုးတဲ့ကတော့ကျွန်တော်ရောက်သွားမှဖြစ်နေ။အရင်ကကျွန်တော်မအားကိုးရနေပြီးတော့အခုကတော့ကြောက်တဲ့ဆက်ပေါ့လေ။အရင်ကမသွားလို့တဲ့ဆက်ရနေခုကကြောက်တဲ့ဆက်ရွာပြီးတော့ကျွန်တော်တို့တခြားလူလားတဲ့ဒီဟိုဒိတ်ချက်ဆူဆူတွေပါပေါ်လာနေနေဖြစ်နေဒီနိုင်ငံမှာလေ။တော့ကျွန်တော်ဟိုအခုဘလို့မချုပ်ခံစားနေရပြီးပြည်သူတွေနေတော့တောက်လက်တဲ့ဖိလက်တဲ့အဆက်ရွာပြီးဆိုတော့ဒီဟာတော့အမေဟိုပိုင်းကျဲဖြစ်ရှင်းပြီးတော့အရှိပါဘလို့လုပ်မယ်ဆိုတဲ့အာပါထွက်လာရင်တော့ကျွန်တော်တို့
ဟုတ်ကဲ့ဟို
ဒါအကောင်းနဲ့တက်ကိုကျွန်တော်ရောက်လာမျိုးချပါတယ်
โอเคปาวินซินิเปเรမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မာမိတ်ဖွဲ့ကဦးရဲလင်းမြင့်လူခွင့်ရှင်နဲ့ဦးတင်တန်ဦးအီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့ရတဲ့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ